မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရကြားကနေ့အထိစစ်မှန်တဲ့ငြိမ်းချမ်းရေးမတည်ဆောက်နိုင်သေးတာဟာပြည့်ဝတဲ့ဖက်ဒရယ်စနစ်အကောင့်ထက်မဖို့နိုင်သေးတဲ့အတွက်ဖြစ်တယ်လို့ KIO ညှိနှိုင်းဆောင်ရွက်ရေးမှူးဦးတောင်ခါကပြောပါတယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ပေါက်လာရေးအတွက်ပဲတိုင်းရင်းသားတွေကလက်နက်ကင်တော်လှန်ရေးစတင်ခဲ့တာဖြစ်တဲ့အတွက်စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ထွက်လာရင်ပြည်ရင်းစစ်လေငြိမ်းချမ်းသွားမယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ဝိုင်းတော်သားကိုစုံဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဖက်ဒရယ်စနစ်ကိုအစိုးရနဲ့စစ်တပ်အပါအဝင်နိုင်ငံရေးအင်အားစုတွေဘက်ကနားလည်သဘောပေါက်လာရင်အပြစ်ခတ်ရစေးရေးအတွက်လက်မှတ်ထိုးစရာမလိုပဲပြည်ရင်းစစ်အလိုလိုငြိမ်းချမ်းသွားမှာဖြစ်တယ်လို့မြန်မာအစိုးရပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ KIO ကောင်းဆောင်နေအကြားမြစ်ကြီးနားမြို့မှာ၃ရက်ကြာတွေ့ဆုံဆွေးနွေးပြီးနောက်တနေ့မှာပဲ KIO အဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးတူဖြစ်သူဥတောင်ခါက VOA ကိုပြောကြားလိုက်တာဖြစ်ပါတယ
်။မိုင်းကျောင်း600ပြောမယ်ဆိုလို့ရှင်တော့ Federal ပေါ့ဗျာ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တော်လှန်ရေးဟာဒီ Federal ကြောင့်မင်းလေ။သူတို့ကခွဲထွက်ရေးဆိုပြီးတော့အစိုးရကထိုးစစ်ဆင်တယ်။တိုင်းရင်းသားတွေကလည်း Federal ကြောင့်ခုခံစစ်လုပ်တယ်။တော့ဒီကြောင့်ပဲဒီတွင်းစစ်ဖြစ်လာတယ်။တို့ဒီဖေရယ်ဆိုတဲ့ဟာကိုအားလုံးကကောင်းကောင်းသဘောပေါက်ပြီးလက်ခံသွားပြီဆိုလို့ရှင်ဒါစနစ်တစ်ခုဖြစ်တယ်ဒီစနစ်ကိုနိုင်ငံတွင်းမှာတည်ဆောက်သွားလို့ရှင်ပြည်တွင်းစစ်ကငြိမ်းသွားမှာပဲဘာမှတမင်ကဟိုစားပေါ့ ceasefire agreement တွေတော့လုပ်နေစရာမလိုဘူးပေါ့နော်ဆိုတော့ဒီဥစ္စာကစံချစေတဲ့အချက်ဖြစ်သလိုအခုသဘောပေါက်သွားရင်အ мян ဆုံးပြီးသွားစေမဲ့အဲဒီဖေရယ်အတော့နုံပေါ့နော်ဒါရောဖြစ်ပါလေဆိုတော့အခုကဖေဒရယ်ကိစ္စကိုဝင်ကြီးဦးအောင်မင်းရောအတွတ်တော်ထဲမှာရောအစိုးရရောပေါ့နော်တပ်ပိုင်းဆိုင်ရာပေါင်းဆောင်တွေပါပြောနေကြပြီဆိုတော့သူတို့လည်းအတိုင်းအတာတစ်ခုမှလက်ခံတဲ့အနေအထားရှိလာပြီဆိုတော့အာဒီလွန်ခဲ့တဲ့အချိန်မှာကြာခဲ့တဲ့လောက်ဒီတစ်ချိန်မှာသူတို့ဒီအဆင့်ကိုလက်ခံခြင်းအပြစ်တော့အမြန်ဆုံးပြီးသွားမယ်လို့ထင်တာပဲ
မြကြီးနားမြို့မှာကျင်းပခဲ့တဲ့ညဉ့်ညဉ့်ဆွေးနွေးပွဲအပြီးမြမအစိုးရနဲ့ KIO ကြားသဘောတူညီချက်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့ပေမဲ့အရေးကြီးတဲ့အပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်တော့မရနိုင်သေးပါဘူး။အဲဒီလိုကြံ့ကြာနေတာဟာနှစ်ဖက်အသေးစိတ်နားလည်မှုရအောင်တိစောက်နေတဲ့အတွက်ဖြစ်တယ်လို့ဦးတောင်ခါကပြောပါတယ်
။အဲတစ်ဖက်နဲ့တစ်ဖက်အရေးရှိတာမျိုးတော့မဟုတ်ပါဘူး။ပို့ပြီးတော့ခိုင်မာတဲ့အနေအထားတစ်ခုကိုဖန်တီးသွားဖို့အတွက်ဒါအဲ့အမှုစိတ်သွားတဲ့ခြေလမ်းမျိုးဖြစ်နေတော့ကြံ့ကြာတယ်လို့ဖြစ်တာပေါ့။ဒါပေါ်ပြီးတော့ခိုင်မာတဲ့အနေအထားတရက်ကိုနိုင်ငံရေးစနစ်ကိုရောက်သွားအောင်အမှုစိတ်ဆန်တဲ့ခြေလမ်းနဲ့သွားနေလို့ကြာနေတယ်လို့ကျွန်တော်အဲ့လိုမြင်တယ
်။နောက်ထပ်ဆွေးနွေးပွဲတွေမှာသူတို့ဘက်ကထဲသွင်းဆွေးနွေးဖို့ပြင်ဆင်ထားတဲ့အချက်တွေနဲ့ပတ်သက်လို့လည်းဦးတောင်ခါကအခုလိုဆက်ပြောပါတယ်
။သဘောတရားကအခုပေါ့နော်။ National Wise Fire ကအစိုးရရောဒီအဆင့်ကိုကြော်ဖြတ်ပြီးတော့နိုင်ငံတော်ရဲ့ပြည်ကျင်းပြောင်းလဲရေးကိုလုပ်ရမယ်။အုပ်ချုပ်ပုံစနစ်တွေကိုပြည်သူ့ဘဟုပြုစနစ်နဲ့တည်ဆောက်သွားရမယ်။ကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးကလည်းဒီနိုင်ငံရဲ့ဒီ transition တစ်ခုကိုကျွန်တော်တို့လည်းကြော်ဖြတ်ရမယ်ဆိုတာသိတယ်။ဆိုတော့ National Wise Fire ဟာအစိုးရအတွက်တစ်ခုတည်းမဟုတ်ပဲလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအတွက်လည်းလိုပါတယ်။ဒီလိုသဘောပေါက်မျိုးသဘောပေါက်တဲ့အနေဖမ်းပါလို့ဦးနှစ်ဖက်ကအပြုသဘောဆောင်တဲ့ချက်ကမျိုးနဲ့သွားတင်ပါတယ်။ဆိုတော့ဒီစီရေးပိုင်းဆိုင်ရာကိစ္စကိုကျွန်တော်တို့ကလည်းခုနပြောသလိုမျိုးပေါ့နော်ဒါအသေးစိတ်ပြနေရမယ့်အနေအထားရှိတယ်။ဆိုတော့နောက်တစ်ခေါက်ရဲ့အကြံတာကျွန်တော်တို့ဟာ National Wise Fire ကိုပဲပုံပယ်နေချင်းကမယ်ဆိုတဲ့ဟာကိုဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့ဒီအခြေခံပေါ်မှာဆွေးနွေးမယ်လို့စဉ်းစားရတဲ့ကျွန်တော်တို့အားလုံးကိုတီးတဲ့အတိုင်းပဲကျွန်တော်တို့မေးထားတဲ့ဟာကအစိုးရဘက်ကနေစီမံချက်ဘယ်လိုမျိုးရှိသလဲဆိုတဲ့ဟာကိုကျွန်တော်တို့တောင်းထားတယ်အခုရောဆက်တောင်းတော့ပဲအစိုးရကရောဒါကိုပေးဖို့မယ်လို့သူပြောပါတယ်ဆိုတော့ဒီအစိုးရကနေရဲဆွဲထားတဲ့စီမံချက်တွေပေါ်မှာကျွန်တော်တို့ကNational Wise Fire ကိုဘယ်ပုံပဲနည်းနဲ့ဘယ်လိုမျိုးအခန်းကဏ္ဍနဲ့ပါရမယ်အဲဘယ်ဘက်ကိုဥတည်သွားရမယ်ဆိုတဲ့ဟာကိုအဲ့ဒီပုံမှာကျွန်တော်ဆွေးနွေးပါပါ
ခင်ဦးဘက်ကညဉ့်ညဉ့်ရေးဆွေးနွေးပွဲကိုဥဆောင်ပါဝင်ခဲ့တဲ့ဥဆွန်လွတ်ကန်တဲ့ဗိုလ်ချုပ်ကောင်မတို့ဟာမြကျင်းနာမျိုးကကချင်ရမရဖတွေနဲ့တွေ့ဆုံပြီးသူတို့ရဲ့၃ရက်ကြာညဉ့်ညဉ့်ရေးဆွေးနွေးပွဲရလဒ်တွေကိုဒီကနေ့ပြန်လည်ရှင်းပြခဲ့တယ်လို့သိရပါတယ်ခင်ဦးနဲ့မြမအစိုးရညဉ့်ညဉ့်ရေးဖော်ဆောင်ရေးကော်မတီတို့နောက်တစ်ကြိမ်တွေ့ကြဖို့စီစဉ်ထားပေမဲ့လည်းဖေရော့တွေ့ပြီမယ်ဆိုတဲ့အပေါ်ရဲ့အတိအကျမတတ်မရသေးဘူးလို့သိရ